ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်မှာရှိတဲ့ဗမောက်ကျေးရွာနာကစစ်ဘေးရှောင်ထွက်ပြေးနေတဲ့ပြည်သူတွေအပေါ်ကိုစစ်တပ်ကဒရုန်းနဲ့ပုံကျဲခဲ့လို့ကလင်းငယ်တယောက်အပါအဝင်ဒေသခံ2ယောက်တည်ဆုံးပြီးတော့6ယောက်တန်းရရှိခဲ့ပါတယ်။ကင်နီတက်တွေထိန်းချုပ်ထားတဲ့နေမျိုးတွေအပေါ်စစ်တပ်ကနေ့စဉ်ရက်ဆက်ဆိုသလိုလေကြောင်းတိုက်ခတ်မှုတွေလုပ်နေတယ်လို့ကင်နီဟုတ်လူမှုကွန်ရီအဖွဲ့ကပြောပါတယ်။ဒီကြောင်ရန်ကုန်ကပြစ်ပုတ်ထားတဲ့သတင်းကိုအခြေခံပြီးတော့မဆုမွန်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ထွက်ပြေးနေကြရတာပါ။အောက်တိုဘာလ31ရက်နေ့ကြာသာပတေးနေ့မနက်9နာရီလောက်မှာတော့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်မှာရှိတဲ့ဗန်းမောက်ကျေးရွာကနေထရော်လာကြီးနဲ့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ရွာသူရွာသားတွေအပေါ်ကိုစစ်တပ်ကဒရုန်းနဲ့ဗုံးကျဲတိုက်ခိုက်တဲ့အတွက်ကလေးငယ်တဦးအပါအဝင်2ဦးသေဆုံးခဲ့တယ်လို့ကရင်နီလူခွေအဖွဲ့တီထောင်သူကိုပညာကပြောပါတယ
်။စစ်ကောင်စီရဲ့ဟိုဒရုန်းပေါ့နော်ဒီဗန်းမောက်ကြည့်ရမှာဘာမှတိဝဆိုတာကဒီကျွန်တော်တို့ဖက်ကုံနဲ့ပင်လောင်းပြည်နယ်အဆက်လက်မှာရှိတဲ့ရွာပေါ့နော်အဲ့ဒါကိုဘုံကျဲကျုံနဲ့ဘုံကျဲတက်ခဲ့တဲ့ကြောင့်မို့အာကလင်းတူတစ်ဆောပြီးတော့မှလူကိုဦးပေါ့နော်ဒီလူထုကိုဦးချစ်ခိုင်တရားရရှိသွားတယ်ဆိုတော့ဟိုကျွန်တော်တို့ရင်းရရှိပါတယ်ပေါ့အ
ဲ့ဒီဘုံကျဲတိုက်ခိုက်မှုမှာဒဏ်ရာရထားတဲ့ကလင်းငယ်ကိုစေကုသဖို့အတွက်စေဘေးရှောင်တွေကိုကူညီပေးနေတဲ့ကရင်နီဟုတ်အဖွဲ့ကနေပြီးတော့တည်ဆောင်လာတဲ့အချိန်မှာတေဆုံးသွားတာလို့လေကရင်နီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပါတယ်
။စာကြံတော့လက်နဲ့ကြည့်ပဲထင်လိုက်တာ။နောက်ပိုင်းကျမှကျဆန်တင်နေတဲ့အရှိူအိတ်ရဲပေါ်နဲ့ရဲပေါ်နှစ်ယောက်ကဒီကလေးလေးကိုတည်လာတယ်။ခြေကတပြမှုဆိုပြီးတော့ဝီးတော့လက်ခီးကလည်းဆိုးတော့သူတို့နားကိုကျွန်တော်တို့လက်လွဲယူလိုက်တယ်ပေါ့နော်။အိတ်ကလေးလေးကိုရတယ်လို့ကျွန်တော်တို့ကားနဲ့ပဲတင်သွားလိုက်မယ်လို့ဆိုင်ကနေအဆင်မပြေတော့ဘူးလို့အမင်းကျွန်တော်တို့ပို့လိုက်တော့နောက်ကအသေးစိတ်ဒီတော့မတိရဘူးပြပြောပြတာတော့ကျွန်တော်တို့တိရတလောက်ကတော့တယောက်ကပွချင်းမိတည်တယ်ပိုးယောက်ကတရားရတယ်ပြီးတော့ဒီကလေးလေးပါရင်တော့နှစ်ယောက်ပေါ့နော်ဒီကလေးလေးလည်းမနေ့ကဆုံးသွားပြီပြောတယ်အဲမနေ့ကတိုက်ပွဲမဖြစ်ဘူးပြမနေ့ကတိုက်ပွဲမဖြစ်ဘူးပုံမှန်ဆိုရင်တော့သူတို့ကညနေပိုင်းမှာလက်နက်ကြီး drone နဲ့တုံးပြီးတော့သူတို့ကစစ်ကြောင်ထိုးတာပေါ့နော်တိုက်ပွဲတော့မဖြစ်ဘူ
း120မမ drone ဘုံနှလုံးပြစ်ချတိုက်ခိုက်ခဲ့တာကြောင့်စုစုပေါင်း2ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်ဗမောက်ကျေးရွာတွေကရွာသူရွာသားတွေကိုဘေးလွရာကိုကယ်ထုတ်ပေးပြီးတော့စစ်ဘေးရှောင်တွေအတွက်ကာကွယ်ရေးတပ်တွေကစံရိတ်ခါတည်ထုတ်ပေးနေတဲ့အချိန်မနေ့တုန်းက drone နဲ့ပုံကျဲခံခဲ့ရတာလို့မြေပြင်မှာရှိနေတဲ့ကရင်နီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပါတယ်။
ကုံပြီဗျကျွန်တော်တို့ကယ်ထုတ်နေတာတော့နည်းနည်းကြာပြီ။ကုံပြီမနေ့ကတော့နောက်ဆုံးကုံပြီးတော့မှအဲဆန်စပါးတွေတဲ့ပြေးနေတာပေါ့သူတို့စားနုစားဖို့အတွက်ဟိုဘက်ရောက်လို့ရှိရင်စစ်ဆောင်ရောက်လို့ရှိရင်ခက်ခဲမှသူ့လူတွေပြီးတော့သူတို့ကဆန်နေစပါးတွေတဲချင်နေတဲ့တဲပြေးလို့ရလားဆိုတော့ကျွန်တော်တို့အချိန်နေကြည့်ပြီးတော့အချိန်နေကောင်းအောင်တဲပြေးမယ်ဆိုပြီးတော့အဲ့ဒါမနေ့ဖြစ်မနေ့ကအဲ့ဒါတဲပြေးနေတဲ့အချိန်ဖြစ်သွားတာ
စစ်ကောင်စီတက်တွေဟာပင်လောင်းလမ်းမိုက်ကနေထိုးစစ်ဆင်လာတာကြောင့်ပင်လောင်းနဲ့ဖဲခုံမြို့နယ်နေဆက်မှာစီးရဲတင့်မာနေတာကတလကျော်ကြာလာပြီဖြစ်ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေ drone တွေနဲ့တိုက်ခိုက်လေးရှိပြီးတော့တော်လန်ရေးပူပေါင်းတပ်ဖွဲ့တွေကလည်းပြန်ပြီးတော့ပစ်ခတ်လေးရှိတယ်လို့ကရင်နီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပြပါဗျ။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့တုန်းကလည်းလက်တိန်ကျေးရွာမှာလေရင်နဲ့ဘုံကျဲလို့အသက်30ကျော်အမျိုးသမီးတဦးသေဆုံးပြီးတော့10ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါဗျ။လေရင်ဘုံကျဲမှုကြောင့်ရှမ်းကယားဒေသမှာစက်တင်ဘာလအတွင်းမှာကျောင်းနေအရွယ်ကလေးငယ်9ဦးအပါအဝင်11ဦးထပ်မံနေတည်ဆုံးပြီးတော့50ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။လက်တလောပင်လောင်းနဲ့ဖဲခုံမြို့နယ်တွေဘက်မှာစစ်ကောင်စီက drone နေနဲ့တုံးပြီးတော့ဘုံကျဲလို့အရက်သားထိခိုက်တည်ဆုံးရတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ့်မောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့စက်ပိတ်ထားပါတယ်ရှင်။